ပြည်ရင်းထုတ်စဆောင်တဆောင်မှာရှင်းပြရွက်ကောက်ပွဲဝင်မဲ့ကိုစလေလောင်းနေကြောင်းဟိုတဲ့မပတာကတရင်တဆင်းရှင်းပြမယ်ဆိုပြီးတော့ပါပါတယ်ဖျားအဲ့ဒါအထက်မြမပြည်ရဖွဲ့ပေါ့နော်ဖွဲ့စည်းပုံမှာတန်ဃာတွေကမဲလည်းမပေးရဘူးလားဖျားဒါအရှင်ဖျားဘယ်လိုသဘောရလဲဖျား
ဒီဖုန်းနေရနေပြီးတော့ဒီလိုတရင်တဆင်းလိုက်ပြီးတော့လူတွေကိုမဲကိစ္စနဲ့လိုက်ရှင်းပြမယ်ဆိုတဲ့ဥစ္စာကတော့တော်တော်တဘာဘောမကြတဲ့ကိစ္စကြီးပဲ
။ဘာဖြစ်လို့လဲဖျား
။ဖျားဟောကလည်းပြောတော့ logic ကိစ္စတွေမှာတန်ဃာတွေနဲ့ဝင်ရောက်ဆွတ်ဆွတ်မတင်ဘူးဆိုတဲ့ဥစ္စာမျိုးတွေပြဌာန်းထားရှိတယ်လေ။အခုဥစ္စာကတက္ကရာကမတွေကိုကာကွယ်ပေးရမယ့်နေရာမှာကာကွယ်ပေးမှုမလုပ်ဖက်နဲ့ဝင်းဤဥပဒေပေါင်းတွေနေရာမလုပ်ဖက်နဲ့ဝင်းဤဥပဒေကိုကျော်လုံပြီးတော့လှုပ်တာမေကွန်ထုတ်စရာဖြစ်နေတာပဲ
။ဒါပေမဲ့ရှင်ပြခစ်ဆက်ဆက်ပေါ့နော်တပည့်တော်တည်တာတော့တန်ဃာတွေနိုင်ငံရေးမှုနဲ့အကျဉ်းကြတာလည်းရှိပါတယ်အဲ့ဒါမျိုးကြတော့ဗျာအဲ့ဒါနိုင်ငံရေးမှုနဲ့သူတို့ဟိုခေတ္တဝါနဲ့
နိုင်ငံရေးဆိုတာကတော့မကြီးဟိုကဦးဇင်းတို့ဒီတတောင်းလျှောက်လုံးမှာလှုပ်လာခဲ့တဲ့ဆရာတော်တွေအားလုံးရဲ့တမိုင်းကိုပြန်ကြည့်မယ်ဆိုရင်ဝန်ကြီးဥပဒေတိုင်ရပဲဦးဇင်းတို့လှုပ်ဆောင်သွားတာရှိတယ်လေပါရနေကုတ္တနာကံဆောင်တယ်ဆိုတဲ့အထက်မှာလည်းမြတ်စွာဘုရားဝန်ကြီးဥပဒေနဲ့ပဲဦးဇင်းတို့ကပြုလုပ်ခဲ့တာပဲရှိတယ်။ပေါင်ကျော်ပြီးတော့ဦးဇင်းတို့တန်ခါတွေလှုပ်ခဲ့တာမရှိဘူး။ဥဝိရသူရဲ့မိန်ကြားချက်ကိုပြန်ပြီးတော့ကြည့်မယ်ဆိုရင်ဒါဟာနိုင်ငံရေးမှာတန်ဃာတွေကဝင်ရောက်ဆွဲဖက်တာလုံးလုံးကြီးဖြစ်နေတဲ့အတွက်ကြောင့်လို့ဒါဝင်းနီဥပဒေနဲ့ညင်ညိုရှုလို့ပဲပြောချင်တာပဲသူ
။အဲ့ဒါဆိုရင်တန်ဃာမဟာနာယကရောဒါဘယ်လိုအေးအေးယူလို့ရမလဲဖျာ
။ခတ်တာဦးဇင်းတို့တန်ဃာမဟာနာယကဆရာတော်ကြီးတွေအခုချိန်ဒီကိစ္စနဲ့ပတ်သက်ပြီးတော့သူတို့ကအေးအေးယူဆောင်ရွက်တာမရှိဘူး။ဒါတန်ဃာနာယကဆရာတော်ကြီးတွေကအမြဲတမ်းပဲဦးဇင်းတို့ဒီနှုတ်ဆက်နေတာပေါ့လေ။ဒါမျိုးကမဖြစ်တဲ့ကိစ္စပဲ။ဒီလိုနှုတ်ဆက်နေခြင်းအပြင်တန်ဃာအချင်းချင်းကြမှာလည်းပဲအမြင်တွေအမျိုးမျိုး꿰လာနိုင်တယ်။ကုလဲပဲဥရတာတွေ꿰ပြီးတော့ဖြစ်နေကြတဲ့အနေအထားတွေရှိလာတယ်။တန်ခါချင်းချင်းစိတ်ဝမ်း꿰လာတယ်။ခိုင်ခနာတွေ꿰လာတယ်။နောက်ပုပ်ကိုရေးဆန်းလာတယ်ပေါ့နော်။ဒါတွေကမဖြစ်တဲ့ကိစ္စပဲ။တန်ခေါဟော်ဒီဒုတ်တီလိုနာမဆိုတော့ဦးဇင်းတို့တန်ခါဆိုတော့ကညင်ညွတ်တဲ့အဖွဲ့အစည်းပဲလေဖျားဟုတ်ခဲ့တာ။ညင်ညွတ်ညွတ်လှုပ်ဆရာရှိတာကိုပူပေါင်းဆောင်ရွက်တင်တဲ့ဥစ္စာမျိုးပေါ့နော်။တစ်ဖက်သားကိုဦးဇင်းတို့ကနာကျင်အောင်ဘာမှထိခိုက်အောင်မလုပ်ရဘူးလေ။အခုကပြည်သူလူထုလှုပ်ရမယ့်ကိစ္စကိုတန်ခါတွေကနေပြီးတော့ရှေ့တန်းနေပြီးတော့ဝင်ပြီးတော့လှုပ်နေတယ်ဆိုတာမဖြစ်တဲ့ကိစ္စ။
ဟိုရက်ပွဲဝင်မဲ့ကိုစလေနောင်းနေအကြောင်းကိုတင်တဆင်းလိုက်ပြီးတော့အကြံပြုမယ်ဆိုတာလည်းပါတယ်ဖျာဘယ်လိုမျိုးအကြံပြုမယ်များထင်နေလဲရှင်ဖျာ
ဒီကတော့အမျိုးသားရေးနယ်ပယ်လာမှာပဲလေအမျိုးသားရေးဆိုတာကဦးစင်းတို့နားလဲတော့ပေါ့လေဒီအခုလက်ရှိမဘာသာအဖွဲ့အစည်းရအောက်ခြေအတန်ကတွေပြောနေတဲ့အမျိုးသားရေးဆိုတာဦးစင်းတို့ကဘယ်လိုနားလဲရမှောင်မသိဘူးဖြစ်နေတယ်လုံချုံအောင်ကာကွယ်ဆိုတာကိုပါတာကိုသာသနာတုတ်တက်ရေးဆိုမြတ်စွာဘုရားကကြဲပြန့်တဲ့အလုပ်ကိုပဲသူကလုပ်ခဲ့တာလေဖျားရဲ့လမ်းစဉ်ကိုတကယ်လိုက်မယ်ဆိုရင်မေတ္တာတရားကြီးမားဖို့လိုတာဘောတန်ဃာတွေနေနဲ့ခေါင်းဆောင်လုပ်နေတဲ့လူတွေကမေတ္တာတရားမကြီးမားနိုင်ဘူးဆိုရင်အောက်ခြေကိုယ်ကိုယုံကြည်ပြီးတော့ကိုယ်ကိုယ်နေတဲ့ပြည်သူလူထုရောပိဋကတ်တရားအားလုံးကလည်းစွေစွာဖြစ်နိုင်တယ်လေအခုလိုတန်ဃာတွေကနေပြီးတော့တရင်တဆင်းလိုက်ပြီးတော့ဆောင်ရွက်မယ်ဆိုတဲ့ဥစ္စာမျိုးတွေကတိုင်းပြည်တော်လည်းမကောင်းဘူးပြည်သူလူထုလည်းမကောင်းဘူးနောက်ပြီးတော့ဒီသာသနာအဖွဲ့အစည်းတော်လည်းအများကြီးထိခိုက်နိုင်တဲ့ကိစ္စတွေပဲဒါတွေကိုပညာတတ်တဲ့ဆရာတော်တွေကဒီလိုမျိုးလှုပ်ဆောင်နေတာစဉ်းစားဖို့တင်တာပါပဲတိုင်းပြည်မှာ
ရက်ကပွဲကော်မရှင်ကရောဒီကိစ္စကိုတားမြစ်လို့ရောရလားရက်ကပွဲကော်မရှင်နဲ့ရောဆိုင်လားဖျာ
ခတ်နေတာလဲဦးဇင်းတို့မြန်မာပြည်ကအစိုးရရဲ့ဥပဒေအရလဲဂိုင်းကိုအိမ်မှာရှိတဲ့တန်ဃာတော်ရှင်သူမြတ်တွေကိုသူတို့မလိုတဲ့အခါနိုင်ငံရေးပုံမှန်နဲ့ဆွဲတာပဲအခုလိုကိစ္စမျိုးကြရင်ဒါအရေးယူဆောင်ရွက်တင်တာလေတန်ဃာတွေကလုံးလုံးတန်ဃာအပိုင်းကနေပြီးတော့ဒီလားဝန်ကြီးဥပဒေကိုချိုးဖောက်ပြီးတော့ဟိုလူမဲမပေးရဘူးဒီလူမဲဝဲမပေးရဘူးဟိုလူစစ်မဲ့ဒီလူစစ်မဲ့ဆိုတော့တန်ဃာအလုံးမှမဟုတ်တာဒါရှင်းရှင်းလေးပဲဥစားတော့တမင်းညလူတွေတောင်မှသိထိုင်တဲ့အလုပ်တွေကိုတန်ဃာတွေကဝင်ပြီးဆွဲဖက်နေတဲ့ကိစ္စမျိုးမဖြစ်သင့်ဘူးလေမယားတချို့ကတော့ပြောမှာပေါ့လေဟာဖုန်းနေကြတော့မဲပေးပိုင်မရှိဘူးတခြားဘာသာတွေကြတော့မဲပေးပိုင်ခွင့်ရှိတယ်ဆိုတာဘုရားကိုယ်တိုင်ကဒီလုပ်တွေမလုပ်နဲ့လို့ပြောခဲ့တာပဲဥစားပဲအဲ့တော့အဲ့ဒီလိုမျိုးလှုပ်ချင်ပြောင်းလဲပြစ်လိုက်ပေါ့အဲ့ဒါရှင်းရှင်းလေးပဲလေ
လူဝဲလဲခိုင်းတာလားဘုရား
အဲ့လိုလဲပါလို့တော့ဦးဇင်းတော်မဆိုးတော့ပါဘူးသူတို့ရဲ့စိတ်တက်ကိုပြောင်းလဲဖို့တော့လိုတာပေါ့လေဝိုင်
းဘယ်လိုပြောင်းရမလဲ
ဟုတ်လို့ဆိုတော့ပညာတတ်တဲ့ဆရာတော်တွေဖြစ်နေတဲ့အခါကျတော့ဆရာတော်ကြီးတွေဖြစ်တဲ့အခါကျတော့ပြောရတာလည်းတော်တော်ခက်တယ်လေဘုရားသားတော်တွေဆိုတော့ဗတ်မလိုက်တဲ့ဝါဒကိုကျင့်သုံးရတာ哦ဟိုကဘုရားသားတော်တွေကိုတိုင်ကပတ်လိုက်တဲ့ဝါဒတွေဖြစ်လာတဲ့အခါကျတော့ပြည်သူလူထုတွေကြားထဲမှာလည်းဝိဝါဒတွေကွဲပြားလာတယ်ချင်းချင်းကြားထဲမှာအခုဆိုရင်အထင်မြင်သေးလာတဲ့ကိစ္စမျိုးတွေပေါ့လေတော်များစားတွေ့ရတယ်လေဒီဆရာတော်ဘုရားကြီးပြောတာတခုရှိတယ်လေသူတော်ကောင်းမဟုတ်တဲ့သူတွေပေါ့နော်ရုပ်မာတဲ့အချင်းရှိတဲ့သူတွေပေါ့အလစီပုံကိုလို့ခေါ်တာပေါ့လေပညာနဲတဲ့ပုံကိုပေါ့လေသူတို့အကျိုးကိုသာရှာပြီးတော့ပေါင်းသိမ်းကြတာပေါ့လေအခုကလည်းပဲတချို့တန်ဃာတွေကကိုကျိုးရှာပြီးတော့တိုင်းပြည်ရဲ့ပြည်သူလူထုမျက်နှာကိုမကြည့်ဘူးဒကာဒကမတွေရဲ့မျက်နှာကိုမကြည့်ပဲနဲ့အလစီပုံကိုတွေရဲ့ချင်းမြောက်ထောက်ပါခြင်းကိုပဲသူတို့ကဟိုမျှော်ကိုးပြီးတော့ပေါ့လေတာသနာကိုသူတို့ကိုယ်တိုင်ဖြည့်ဆည်းနေတယ်ဆိုတာပြန်ပြီးတော့စင်စင်စဉ်းစားဉဏ်နဲ့ဉာဏ်ပညာတွေကသတိလွတ်သွားတယ်လို့ထင်တာပဲအဲ့ဒီလိုဖြစ်နေတဲ့အတွက်ကြောင့်လို့ဒီလိုမျိုးဖြစ်လာတယ်ဆိုရင်တော့ဒီဆရာတော်ကြီးကပြောတာတော့အဝေစီကြိုးကပ်မယ်လို့ပြောတာပါ
ကျေးဇူးတင်ပါတယ်ဖျာဦးတင်ပါတယ်ဖျာ